မြန်မာမျိုးသမီးတပ်မက BWU ဟာရှစ်လေးလုံးရေတော်ပုံကပေါက်ဖွားလာတဲ့နိုင်ငံရေးတကြွလှုပ်ရှားသူအမျိုးသမီးတွေနဲ့ဖွဲ့စည်းထူထောင်ထားတာပါဒီဖွဲ့ဟာပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကတက်တန်26နှစ်ပြည်လာခဲ့ပါပြီဒီအဖွဲ့စပြီးထူထောင်ရတဲ့ရည်ရွယ်ချက်ကိုအဖွဲ့ရဲ့ဥက္ကဋ္ဌမတ်တင်တီညိုပြောပြတာက
ကျမတို့အဖွဲ့ကိုအဓိကတည်ထောင်ဖြစ်တာကတော့ဆက်ရနာရှင်စ်နဲ့ပြည်ပြရေးပြီးတော့ဒီမိုကရေစီရေးပြီးတော့မှဒီတိုင်းသားတန်းတူရေးပေါ့နော်ဒီအတွက်လှုပ်ဆောင်မယ်ဆိုတဲ့စဉ်းစားချက်တစ်ခုရှိတယ်နောက်ထပ်တစ်ခုကကြတော့ဒီလိုမျိုးမြန်မာနိုင်ငံရေးရပြုပြင်ပြောင်းလဲရေးသွားတဲ့နေရာမှာအမျိုးသမီးတွေကဥဆောင်တဲ့ကဏ္ဍကနေပြီးတော့မှပါဝင်နိုင်ရေးအမျိုးသမီးတွေရဲ့အသံတွေကိုလည်းပဲဒီပေါ်ဆောင်မှုတွေမှာထည့်သွင်းစဉ်းစားလာရေးပေါ့နော်ဒါတွေကိုလှုပ်ဆောင်မယ်ဆိုတဲ့စဉ်းစားချက်နဲ့ကျမတို့ဖွက်စီခဲ့တယ်ဒါတော့ဒီ1995ခုနှစ်မှာပေါ့နော်ဒီ78ရေခင်ပြီးထွက်လာတဲ့အမျိုးသမီးကောင်းဆောင်တွေကနေပြီးဖွက်စီခဲ့တာဖြစ်ပါတယ်ရှင
်မြန်မာမျိုးသမီးတပ်မကအဖွဲ့ကိုစပြီးဖွဲ့စည်းချိန်ကနေအခု26နှစ်ပြည့်လာတဲ့အထိအဖွဲ့ရဲ့ရည်မှန်းချက်တွေဘလောက်ထိပြည့်မြောက်အောင်မြင်ခဲ့ပါပြီလဲ
စစ်ဘက်ဆိုင်ရာအုပ်ချုပ်မှုကတော့ဘယ်လိုခေါ်မလဲပျောက်သွားတယ်လို့ပြောလို့ရမယ်ပေါ့နော်2008ဖွဲ့စည်းပုံရေးဆွဲပြီးတော့မှအဲ့ဒီအောက်ကနေပြည်သူတွေကနေရွေးကောက်တဲ့အစိုးရကနေပြီးတော့မှအုပ်ချုပ်လာတယ်ဆိုတော့အဆင်းဆင်းဖြစ်လာတာပေါ့ဒီအမျိုးသမီးတွေဥဆောင်မှုကဏ္ဍမှာပါဝင်လာဖို့လို့ပြောမယ်ဆိုရင်တော့အခုချိန်မှာလွှတ်တော်မှာဆိုလို့ရှိရင်တော့အမျိုးသမီးပါဝင်မှုတွေကတော့ရာခိုင်နှုန်းရတိုးလာတယ်အခုဒီ2020ရွေးကောက်ပွဲဆိုတာ1900လောက်ထိတော့ရှိလာတာပေါ့နော်အဲကျွန်တော်တို့အနေနဲ့ကကြတော့ဒီ PDU အနေနဲ့ကကြတော့စွမ်းရည်မြင့်တင်ရေးတွေအများကြီးလှုပ်ဆောင်တာရှိတယ်သိပညာပေးတွေလှုပ်ဆောင်တော့ဒီမျိုးသမီးရေလှုပ်ရှားမှုမှာပဲပြောအရက်ဘက်ဖွဲ့စည်းတွေလှုပ်ရှားမှုမှာတချို့သောပါတီတွေမှာကစားပေါ့နော်အမျိုးသမီးငယ်တွေအမျိုးသမီးတွေရဲ့ပါဝင်မှုတွေကတဖြည်းဖြည်းနဲ့ပုံများလာတယ်ဥဆောင်မှုတွေကလည်းပဲဥဆောင်မှုနေရာတွေယူလာတာလည်းများလာတယ်ဆိုတာကိုကြည့်မယ်ဆိုရင်တော့ဒါပြောဆိုမျိုးသမီးဥဆောင်မှုကဏ္ဍမှာပါဝင်လာရတော့အတိုင်းအတာတစ်ခုထိအောင်မြင်တယ်လို့ပြောလို့ရတယ်နောက်ပြီးမှအမျိုးသမီးတွေအတန်တွေလို့ပြောမယ်ဆိုရင်တော့ကျမတို့အငြင်းတန်းဖြစ်စင်မှာပဲပြောအခြားသောဒီနိုင်ငံရေးပြည်ပြည်ပြောင်းလဲကဏ္ဍမှာပဲပြောပုံစံမျိုးစုံတွေတော့ကျမတို့ကပါဝင်လာနိုင်မဲ့နေသားတွေကျမတို့တွေရဲ့ပြောချင်တဲ့အတန်လေးတွေကိုတော့နားထောင်ပေးလိုက်ရတဲ့အနေထားတွေခင်ချင်းတွေလည်းတချို့တော့ရှိတော့ရှိလာတယ်ပေါ့နော်ဆိုတော့အတိုင်းအတာတစ်ခုတည်းအောင်မြင်တယ်ဆိုတာဒီဘက်မှာခြေခံပါပဲရှင
်ဒီ26နှစ်တာကာလအဖွဲ့ရဲ့လှုပ်ရှားမှုတွေမှာဘယ်လိုစိန်ခေါ်မှုအခက်အခဲတွေရောရှိခဲ့ပါလဲ
အကြီးမားဆုံးစိန်ခေါ်မှုကတော့ကျမတို့ကဒီမလွတ်လပ်တဲ့နိုင်ငံနေသားပေါ့နော်ပြီးတော့မှစစ်ဘက်ဆိုင်ရာအုပ်ချုပ်မှုပုံစံမျိုးနဲ့ကတော့နှစ်ပေါင်း20လောက်ကတော့ကျမတို့လှုပ်ဆောင်ခဲ့ရတာပေါ့လေဟိုလွလွဝဝနဲ့အမျိုးသမီးတွေကိုခေါ်ပြီးတော့မှတင်နန်းနေပေးရတာပြီးလို့ရှိရင်သူတို့ကနေတစ်ဆင့်တရင်ချက်လက်တွေစောက်စားဆောင်တွေပြန်လဲဖြန့်ဝေတာမျိုးတွေလောက်တာအထဲမှာပေါ့နော်ဒါကတော့ကျွန်တော်တို့ပြည်တွင်းနဲ့အဓိကသက်ဆိုင်တဲ့နေသားပေါ့ဒါပေမဲ့ကျမတို့အဖွဲ့စည်းကကြတော့ပြပမှာခြေဆိုင်တယ်မထိုင်းနိုင်ငံတရုတ်နိုင်ငံနဲ့ဆက်အိန္ဒိယနိုင်ငံနဲ့ဆက်ပေါ့နော်ဒီလိုနိုင်ငံမှာနေပြီးလှုပ်ရှားနေတဲ့သူပါဝင်တဲ့ဒီအကုန်လုံးကလည်းပဲကျမတို့မှာကဒီအသီးမပြုလက်မှတ်တွေမရှိဘူးပေါ့နော်အထောက်ထားတွေမရှိတော့ချိန်မျိုးဖန်းစီခံရနိုင်တယ်ဆိုတဲ့အနေထားတွေနဲ့ကျမတို့အလုပ်လုပ်ခဲ့တယ်ပြီးတော့ခါကျတချို့လည်းပဲခီးတွေသွားလာရင်လည်းလက်မှတ်မရှိတော့အဖမ်းခံရတယ်အချုပ်ကြတယ်ပြန်လွတ်လာတယ်အလုပ်တွေပြန်လုပ်တယ်တချို့ကျတော့လည်းရဲတွေလည်းဖမ်းတော့မယ်ရုံးတွေလည်းစစ်တော့မယ်ဆိုရင်ကျမတို့ဒီလိုပဲပေါ့နော်နီးစပ်ရတဲ့ပြီးသွားပုံးနေရပြီးတော့မှအလုပ်ကိုဆက်လုပ်ရတယ်ဒါလည်းနောက်ထပ်ခဲတစ်ခုပေါ့နောက်ထပ်တစ်ခုကကျတော့ကျမတို့အဖွဲ့တွေကနိုင်ငံတကာလူရှင်တွေရဲ့ငွေကြေးပံ့ပိုးမှုနဲ့ကျမတို့ကအဖွဲ့စည်းတွေကိုစီစဉ်ဆောင်ရတာဖြစ်တယ်ပေါ့နော်ဒီလိုလုပ်ရတဲ့အချိန်မှာကျမတို့ကဟို funding တွေအနေနဲ့ဆိုရင်သူကဒီ short term ပေါ့နော်ရေတို့အတွက်ပေးတာများတယ်အဲ့လိုနေသားမှာနောက်တော့အကန့်အသတ်ဖြစ်တယ်ပေါ့လေနော
်မြန်မာမျိုးသမီးတမကအဖွဲ့ရဲ့ရည်မှန်းချက်တွေပြည့်မြောက်အောင်အကောင့်ထည့်ဖော်နိုင်မှုကအဓိကဘာတွေလိုအပ်နေပါလဲအမျိုးသမီးတွေကိုယ်တိုင်ကရောသူတို့ရဲ့ဘဝတူတက်မြန်မာရေးအတွက်ဘာတွေလှုပ်ဆောင်သင့်ပါလဲ
အထက်ကတော့အရေးကြီးတာဒီမှာအစိုးရပေါ့နော်အစိုးရအနေနဲ့ကတော့နိုင်ငံတော်အနေနဲ့အမှဒီမူဝါဒတွေဥပဒေတွေကအမျိုးသမီးတွေကြံဖတ်မှုကနေပြီးတော့ကာကွယ်ပေးနိုင်မဲ့ဥပဒေတွေဒါမျိုးတွေအားစတိချချမှတ်ဖို့လိုတယ်နောက်တစ်ခုကတော့ဒါ2008ဖွဲ့စည်းပုံမှာကျွန်တော်တို့အမျိုးသမီးတွေအတွက်ခွဲခြားဆက်ဆံမှုတွေဖြစ်စေတဲ့ဒီပုံမှန်တွေကိုဖျက်ပေးရမှာပေါ့နော်ကျန်တာကတော့ပြည်သူတွေကနေပြီးတော့မှလည်းပဲဒီအမျိုးသမီးတွေရဲ့နိုင်ငံရေးမှာဥဆောင်မှုတွေနိုင်ငံတဆောက်ရေးတွေမှာပါဝင်လာဖို့အတွက်ဟိုလှုပ်ဆောင်လာတဲ့အချိန်မှာလက်ကမ်းကြိုဆိုပေးဖို့ဆွဲခေါ်ပေးဖို့နေရာတွေဖန်တီးပေးဖို့ပေါ့နော်ပြီးရင်တော့ဒီအတွေးခေါ်ပိုင်းဆိုင်ရာကလူသားချင်းတူတူခွဲခြားဆက်ဆံမှုမရှိရဆိုတဲ့ဒီလိုအတွေးခေါ်မျိုးတွေကကျမတို့ပြည်သူလူထုတူဦးချင်းစီမှာကဲအောင်လာဖို့လိုတယ်ခံယူတက်လာဖို့လိုတယ်ဒါအဲ့လိုမျိုးဖြစ်လာပြီဆိုရင်တော့ကျမတို့မြန်မာနိုင်ငံလူမှုအတိုင်းဝန်းကငြိမ်းချမ်းတဲ့နေရာလေးတစ်ခုဖြစ်လာမယ်အလုံးအတွက်ငြိမ်းချမ်းတဲ့ဟိုလူအတိုင်းဝန်းလေးဖြစ်လာမယ်ပေါ့နော်
မြန်မာမျိုးသမီးတပ်မက BW ရဲ့26နှစ်တာခရီးဖြတ်သန်းမှုတွေကိုကြားခဲ့ရတာပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။